အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပဋိပက္ခညှိနှိုင်းရေးအဖွဲ့တွင်ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားရာဒေသကိုတွားရောက်ပြီးပူတွဲစစ်ဆေးမဲ့အစီအစဉ်ဟာအစိုးရဘက်ကတွားရောက်မဲ့ကိုယ်စားလှယ်တွေမအားရကြောင်းအစီအစဉ်ကိုဖျက်သိမ်းလိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
ဟုတ်ကဲ့ AB လ18ရက်နေ့19ရက်နေ့ကဖာကန်ဒေတာတိုက်ပွဲနဲ့ AB လ20ရက်နေ့21ရက်နေ့ကတနိုင်းဒေတာတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြပခညှိနှိုင်းရေးအဖွဲ့တွေဟာ AB လ29ရက်နေ့မှာမြစ်ကြီးနားမြို့မှာအရေးပေါ်တွေ့ဆုံဆွေးနွေးပြီးတိုက်ပွဲဖြစ်ပွားရာဒေတာကိုအတူတွားရောက်စစ်ဆေးဖို့နှစ်ဖက်သဘောတူခဲ့တာဖြစ်ပါတယ်ဒီလိုတွားရောက်ဖို့သဘောတူညီတာကတော့အစိုးရတက်တဲ့ကချင်တက်ဖွဲ့အကြတိုက်ပွဲဖြစ်ပွားရမှာဘသူကစတင်ပစ်ခတ်တယ်ဘသူကစတင်နေကြောတယ်ဆိုတာနဲ့ပတ်သက်ပြီးအငင်းပွားတာတွေရှိနေတာကြောင့်ဖြစ်ပါတယ်ပူးတွဲစစ်ဆေးဖို့သဘောတူညီပြီးတပတ်ကျော်ကြာမှာတော့ဒီအစီအစဉ်ဟာမဖြစ်မြောက်တော့ကြောင်းကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဦးအင်းရှန်ဆန်အောင်ကပြောပါတယ်
အဲဒီကအတွက်ကိုကေအိုဘက်ကဒီကခဏနိုင်ချင်ရှင်ရေးဖွဲ့ကောင်းဆောင်ဆောင်ပြီးမှနော်ဖျော်ရင်းနေရတဲ့ဒီကိုရောက်နေတယ်အဲ့တော့ဆက်ကနေမှာအဲ့လာကိုပြီးဝဲချက်မှာသဘောတူတယ်အဲသဘောတူပြီးတော့အစိုးရဘက်ကအိုင်းမှုကိုတင်ပြမယ်ဆိုပြီးမှတော့ဒီဘက်ကအကျေဟိုဘက်ကတော့တောက်လျှောက်ဒီမှာတောင်းနေတာပေါ့နော်တောင်းနေပေမဲ့အစိုးရဘက်ကအစင်တင်းနဲ့ချစ်သေးလို့မအားလတ်သေးလို့ဆိုပြီးမှဟိုဒီဥစားမလုပ်ဖြစ်လိုက်ဘူးကဒါကြောင့်ဒီနေ့ပဲအခု၁၀ရက်လောက်ကြာတဲ့ဒီမှာဒီကေဟိုဒီဘက်ကနေနိုင်ချင်ရှင်ရေးဆွဲကောင်းဆောင်ဘုံကြောင်တော်တို့လည်းဒီနေ့အခုပဲကျွန်တော်ပို့ပြီးမှကျန်းလာတာအခုပဲနေနေရောက်ပ
ါအရေးပေါ်အစည်းအဝေးမှာနှစ်ဖက်ပြိပခညှိနှိုင်းရေးအဖွဲ့တွေသဘောတူထားပြီးမှအခုလိုပြက်ပြက်ရတဲ့အပေါ်မှာတိုင်းရင်းသားကြီးရာနဲ့ပြည်တွင်းချင်းချင်းပေါ်ဆောင်မှုကော်မတီတွင်ရင်မှုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကအခုလိုပြောဆိုပါတယ
်တခါသတိပြုထားရင်တော့အတူတူသွားဖို့လိုအပ်တယ်လို့ကြွားတော့နေမှာပဲဒါလည်းဆိုဆွေးနွေးထားတဲ့ကိစ္စကလည်းပဲဒီကောင်းစင်ဖြစ်တယ်။နောက်မှသူတို့လုံးဝမဲ့အလုပ်ကလည်းဒီအဖွဲ့ထဲမှာဖွဲ့ထားရဆိုတဲ့အခါကျတော့တကယ်ကိုသွားရောက်ကြည့်ရှုဖို့လိုအပ်တာပေါ့နော်။အဲ့တော့ကြက်ကွက်သွားရဆိုလို့ရှိရင်ဒယ်နစ်တန်လို့မဆိုတခါပြန်ဆုံမှုဆိုတာဖြစ်တယ်လို့ကြွားတော့နေမှာပဲ။တကယ်ဆွေးနွေးထားတဲ့ကိစ္စကိုသွားမယ်ဆိုလို့ရှိရင်ဘယ်လိုအကြောင်းမျိုးဖြစ်တော့ဦးစားပေးပြီးတော့သွားတင်ပါတယ်။ငင်းဆိုင်ရေးဆိုတာလည်းဒါနံပါတ်၁အကျတဲ့အတွက်ပေါ့နော်။မပြည့်ရင်တော့ပိုကောင်းတာပေါ့။
ဒီစီစဉ်ပြပြရတာနဲ့ပတ်သက်ပြီးအသေးစိတ်သိနိုင်ဖို့အစိုးရပြိပခညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဘုံမူကြီးတန်းအောင်နဲ့ KIO ရဲ့ပြိပခညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဘုံမူကြီးဇော်တောင်တို့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအစိုးရနဲ့ KIO ရဲ့ပြိပခညှိနှိုင်းရေးအဖွဲ့တွေဟာလာဇန်ပထမပတ်တိုင်းမှာပုံမှန်တွေ့ဆုံလေးရှိပေမဲ့2014ခုနှစ်နိုဝင်ဘာလက KIO ဌာနချုပ်လိုင်ဇာစစ်တင်တန်းကြောင့်ပြစ်ခတ်မှုမှာတင်တန်းသား20တေဆုံးခဲ့ပြီးတဲ့နောက်အပတ်စဉ်တွေ့ဆုံမှုတွေကို KIO ဘက်ကရန်နာထားခဲ့ပါတယ်။အဲ့ဒီနောက်ပထမဆုံးအကြိမ်ဖြစ်ဧပြီလ29ရက်နေ့မှာအရေးပေါ်တွေ့ဆုံခဲ့တာကြောင့်နှစ်ဖက်ပြိပခညှိနှိုင်းရေးအဖွဲ့တွေဟာဒီလကုန်ပိုင်းမှာမှထပ်မံတွေ့ဆုံပွဲရှိနေပါတယ်။ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စရေးညှိနှိုင်းအဖွဲ့ NCCT တို့တနင်္ဂနွေလုံးအပြစ်ခတ်ရက်စရေးစာချုပ် NCA ကိုဆွေးနွေးစဉ်မှာတော့အပြစ်ခတ်ရက်စရေးပူးတွဲစောင့်ကြည့်လေ့လာရေးအဖွဲ့ Joint Monitoring Committee ဖွဲ့စည်းဖို့ကိုသဘောတူထားပါတယ်။